เร็วเร็วเร็วเร็วเร็วเร็ววิ่งกันวุ่นเลยครับ
ไทยနိုင်ငံမှာရှိတဲ့စောက်လုပ်ရေးလုပ်ငန်းဝင်တခုကိုလူဝင်မှုကြီးကြပ်ရေးအဖွဲ့ရဲတပ်ဖွဲ့စတဲ့ထိုင်းတာဝန်ရှိသူတွေရှောက်တခင်ဝင်ရောက်စစ်ဆေးတာကြောင့်မြန်မာရွှေ့ပြောင်းလုပ်သားတွေထွက်ပြေးခဲ့ကြရပါတယ်အခုလပိုင်းအတွင်းမှာထိုင်းအာဏာပိုင်တွေဟာမြန်မာရွှေ့ပြောင်းလုပ်သားတွေကိုဖမ်းဆီးတာစစ်ဆေးရာတွေကိုမကြာခဏပြုလုပ်နေပါတယ်ထိုင်းနိုင်ငံရဲ့ချုပ်ကနိုင်ငံအတွင်းမှာနေထိုင်တဲ့နိုင်ငံသားတွေရဲ့ဥပဒေနဲ့မညီတဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်အရေးယူဖို့အခုလ18ရက်မှာအမိန့်ထုတ်ပြန်ခဲ့ပါတယ်။ထိုင်းမှာနေထိုင်တဲ့နိုင်ငံသားတွေဟာလူမှုစည်းကမ်းဖောက်ပြက်တာတွေအများပြည်သူအနှောက်အယှက်ဖြစ်စေတာတွေတိုင်းပြည်လုံးစုံရေးထိခိုက်စေတဲ့ဥပဒေချိုးဖောက်မှုတွေကိုကျွလွန်နေတာကြောင့်အမိန့်ထုတ်စောင့်ကြည့်ရတာဖြစ်တယ်လို့ဆိုထားပါတယ်။အဲ့ဒီလိုအမိန့်ထုတ်ပြန်ပြီးတဲ့နောက်မှာပဲထိုင်းရဲ့တပ်ဖွဲ့နဲ့အာဏာပိုင်တွေဟာရွှေပြောင်းမြန်မာအလို့သမားတွေကိုဖမ်းဆီးစစ်ဆေးအရေးယူတာတွေခက်ဆိတ်ဆိတ်လှုပ်ဆောင်လာတာဖြစ်တယ်လို့ထိုင်းရောက်မြန်မာရွှေပြောင်းအလို့သမားကြီးကုညီဆောင်ရဲ့နေသူတွေစီကတည်ရပါတယ်။ထိုင်းအာဏာပိုင်တွေဟာတင်းတင်းကြပ်ကြပ်ဖမ်းဆီးမှုတွေလုပ်နေတာကြောင့်ရွှေပြောင်းမြန်မာအလို့သမားတွေအနေနဲ့ကယူဆိုင်နေထိုင်ရမယ့်အချိန်ဖြစ်တယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထွတ်ချစ်ကပြောပါတယ်။
ကျွန်တော်တို့အခုဒီရွှေပြောင်းအလို့သမားကြီးဆောင်ရွက်နေရဲ့ကျွန်တော်တို့ဒီဒီဆယ်စုနှစ်များစွာဆက်မှာဒါကျွန်တော်တို့ဒီဒီနှစ်ကတော့ပထမအဆုံးဒီရွှေပြောင်းလို့သမားတွေနေနဲ့ပို့ပြီးတော့ကျွန်တော်တို့တင်းကျပ်ချုပ်ချယ်မှုတွေပိုများတယ်လို့ပြောလို့ရတယ်နောက်တစ်ခုကလည်းအခုနေဆက်ဒေသတွေမှာကျွန်တော်တို့ဖန်ဆီးမှုတွေကကျွန်တော်တို့နေစဉ်နဲ့အမျှဟိုဖြစ်နေတယ်ဆိုတော့ဒါကအစပဲရှိသေးတယ်ဒီထက်ပို့ပြီးတော့ရွှေပြောင်းလို့သမားတွေနေနဲ့ဟိုတင်းကျပ်ဖန်ဆီးစစ်ဆေးမှုတွေပိုခံရလာနိုင်တယ်လို့ကျွန်တော်အနေနဲ့ကိုတော်လို့ရပါတယ်ဗျာခါတိုင်းကျွန်တော်တို့ထိုင်းစိုးရတတ်မှတ်ထားတဲ့ဟိုစီမင်းစီကဥပဒေတွေခါတိုင်းတကယ်လို့အသက်ဝင်အကောင့်ထဲမှာပေါ်ခဲ့တဲ့ဟာတွေတော့မပဲအခုဟိုထိုင်းအနာပိုင်းနေနဲ့ဟိုထိုင်းအနာပိုင်းနေအနေနဲ့ဒီလိုက်လံပြီးတော့စနစ်တကျဟိုစစ်ဆေးမှုတွေကျွန်တော်တို့စီမံချက်တွေနဲ့ဟိုဖန်ဆီးမှုတွေလုံနေတာမျိုးတွေတွေ့ရတယ်ဒါကြောင့်မလို့ဒီထက်ဟိုပို့ပြီးတော့ပဲဒီထက်အခြေအနေဆိုးွားလိမ့်မယ်လို့ကျွန်တော်အနေနဲ့ပြောလို့ရတယ်
နိုင်ငံတဝန်ထိုင်းလူမျိုးတွေသာလုတ်ကင်ခွင့်ပြုထားတဲ့အလုတ်ကင်တွေမှာတရားမဝင်ပြပနိုင်ငံသားတွေဝင်ရောက်လုတ်ကင်နေမှုတိုက်ဖျက်ရေးစီမံချက်နဲ့ဖမ်းဆီးစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးအခုလ24ရက်မှာဘန်ကောက်မြို့မှာရှိတဲ့ MPK စင်တာဈေးဆိုင်တွေမှာဈေးရောက်နေတဲ့မြန်မာအယောက်20ဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီတည့်ရက်ထဲမှာပဲမဲဆောက်မြို့မှာတရားမဝင်နေထိုင်မှုနဲ့မြန်မာနိုင်ငံသား56ဦးဖမ်းခံခဲ့ရပါတယ်။အဲ့ဒီဖမ်းဆီးမှုကိုတပ်ခရိုင်လူဝင်မှုကြီးကြပ်ရေးအဖွဲ့ကဦးဆောင်ခဲ့တာပါ။ကြအပြင်အခုရပိုင်းအတွင်းမှာပဲမြန်မာအများစုအလုံးလုံးနေတဲ့မဲဆောက်ဈေးတဝိုက်ကိုထိုင်းရဲ့တပ်ဖွဲ့လူဝင်မှုကြီးကြပ်ရေးအပါအဝင်အာဏာပိုင်တွေဝင်ရောက်စစ်ဆေးတာတွေပြုလုပ်နေပြီးမြန်မာအလို့သမားချို့ဖမ်းဆီးခံရတဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။အဖမ်းခံရသူတွေကိုလူဝင်မှုကြီးကြပ်ရေးဌာနမှထိန်းသိမ်းထားပြီးဥပဒေနဲ့အညီအရေးယူဆောင်ရွက်ကမြန်မာနိုင်ငံကိုပြန်ပို့ဆောင်သွားမယ်လို့ထိုင်းတာဝန်ရှိသူတွေကပြောထားပါတယ်။ဒီလိုတင်းတင်းကြပ်ကြပ်ဖမ်းဆီးမှုတွေလုပ်နေတာကြောင့်စိုးရိမ်နေရတယ်လို့ကြောင်းကားမောက်နဲ့အလုတ်လုတ်ကိုင်းနေသူမြန်မာရွှေ့ပြောင်းအလုတ်သမားတူကပြောပါတယ်
။အစိုးရအခြေအနေပေါ့အခုဆိုလို့ရှိရင်ဗျာအခက်ခဲရတော့အများကြီးရှိရပေါ့အခုကျွန်တော်တို့ကြောင်းကားမောက်တော့လေအခုကရဲကြီးပြေးပြီးတော့ခိုးမောင်းရတယ်ဗျာပူပန်မှုတွေများတာပေါ့ဗျာကျွန်တော်တို့ဆိုလို့ရှိရင်ရဲလိုင်းကြီးကိုအဲကျွန်တော်တို့ဆိုလို့ရှိရင်ကိုပိုင်စီးဖို့အတွက်ဆိုရင် 1500 ပတ်စင်ညာစီးဖို့အတွက်ဆိုလို့ရှိရင် 3500 အဲ့လိုတင်ရတယ်1500ရဲ့3500ရဲ့ဆိုရင် 9000 ဖြစ်သွားပြီဗျအဲ့9000ကိုအရင်ရှာရတယ်ဗျဈေးပေါ်လို့ရှိရင်တောင်းလာကဆိုတာလဲတောင်းကားကဆိုတာလဲအဲတယောက်မှ 1000 ပဲရတာဗျအရင်တော့ဆို800ပဲရတာအခုမှ200လေးတိုးပြီးလို့ 1000 ရတာအဲ့တော့တောင်းသား9ယောက်ဆိုရင် 9000 ရတယ်အဲ6ယောက်ဆိုရင် 6000 ရတယ်အဲ့ဒီမှာရင်အော်သူတို့ပြေးဖို့အတွက်ဥစ္စာဟိုပြည့်ပြတ်သွားတယ်ပေါ့နော်ပြည့်ပြတ်သွားတယ်ဘဲကဘဲကြီးဖြစ်သွားတယ်အဲပြီးတော့မှကျွန်တော်တို့ကကိုလူနဲ့ကိုဒိုင်နာလေးသွားခြင်းလို့ဆိုပြေးပြီးတော့သွားလိုက်သူတို့ပို့လိုက်တရားရလိုက်150ရလိုက်အဲ့လိုမျိုးလေးပို့ပြီးတော့ရှာတဲ့ဥစ္စာလေးကကိုအတွက်အပူဝင်ဝင်တုံးလို့ရအောင်စီကိုလေးရအောင်ပြန်ပြီးတော့ရှာရတယ်ဗျာ
ထိုင်းနိုင်ငံကိုအကြောင်းမျိုးမျိုးနဲ့ရွှေ့ပြောင်းလာတဲ့မြန်မာတွေဟာကြောင်းသားဗီဇာအလဲပတ်ဗီဇာနဲ့ဝင်ရောက်ပြီးနေထိုင်နေကြရတာပါ။ဒါအပြင်တရားမဝင်ဝင်ရောက်လာသူတွေအပါအဝင်မြန်မာနိုင်ငံသားအများစုကတော့ပန်းရောင်ကက်လို့ခေါ်တဲ့ရွှေ့ပြောင်းလူသမားတွေကိုလုပေးတဲ့အလုတ်လုတ်ကိုင်ခွင့်လက်မှတ်ကိုပြုလုပ်နေထိုင်ကြသူတွေလည်းရှိပါတယ်။ကြောင်းသားဗီဇာကုန်ကျစရာဟာတစ်နှစ်ကိုအနည်းဆုံးဘတ်1000ကျော်ကနေ8000ကျော်လောက်ထိရှိသလိုအလဲပတ်ဗီဇာနဲ့ထိုင်းနိုင်ငံထဲကိုဝင်ရောက်လာတဲ့ကုန်ကျစရာဟာလေယာဉ်လက်မှတ်ခါဗီဇာကအပါအဝင်အနည်းဆုံးဘတ်1000ကျော်အထိကုန်ကျစရာရှိနေပါတယ်။ ပန်းရောင်ကတ်လုပ်ငန်းစဉ်မှာလည်းကုန်ကျစရိတ်အနည်းဆုံးဘတ်6500ကနေဘတ်1000ကျော်အထိရှိပါသေးတယ်။နိုင်ငံရေးအရတင်းချောင်လာသူတွေပတ်စံမတိုင်နိုင်တဲ့ရွှေပြောင်းလူသမားတွေကတော့နားလည်မှုနဲ့နေထိုင်လို့ရမယ်။တစ်လကိုချိုင်းဘတ်300ကနေ500အထိပေးရတဲ့နီလန်ကိုလှူဆောင်ကြရသူတွေလည်းရှိပါသေးတယ်။အခုချိန်မှာတော့ထိုင်းအနာပိုင်အဖွဲ့ဆောင်ကစီမံချက်နဲ့ဖန်ဆင်းနေတာကြောင့်လုံခြုံမှုမရှိဘဲစိုးရိမ်ရတဲ့အခြေအနေဖြစ်နေတယ်လို့အဲ့ဒီလိုနေထိုင်နေတဲ့ရွှေပြောင်းမြန်မာလုပ်သားတို့ကပြောပါတယ
်။မဲဆောက်ချက်မှာနေရတာကတော့အိမ်နဲ့အရင်ဘယ်မှမထွက်ဖြစ်ဘူးပေါ့နော်။နိုင်ငံကြောက်လည်းပတ်စံနေငွေမောက်အများကြီးဆိုတော့ဘဝမတက်နိုင်ဘူးမတက်နိုင်ဘူးမတင်ပြရတယ်။ဒါခါလေးရဲကတောင်မှမတက်နိုင်မလို့ဖြစ်ဘူး။အဲဒီတိုင်းမှနေကြတာအများလည်းလာနေရဲ့။မလုံးကြုံအပြင်ထွက်လို့ပြင်မယ်ရက်ကတောက်ခံပြင်ပြီးအခုဆိုဖမ်းသိမ်းရရက်ကတည်းမလုံးကြုံဘူးရက်ကတည်းပဲဖမ်းတယ်ပေါ့နော်အခုပိုဆိုးတယ်ခုစီမံချက်နဲ့ဥစ္စာစင်နေရာတကာမှာဖမ်းသိမ်းရများနေလေအပြင်ထွက်လို့ရှင်တော့ကြောက်တာပဲအဲဟိုဘလို့ခေါ့မလဲကိုယ်ရင်နာတော့ရက်ကနေရက်ကနဲ့နေရတာတော့စိတ်ဝမ်းဆိုင်ရာနေနေတော့အကုန်ဥစ္စာပေါ့ဘလို့ခေါ့မလဲဘယ်တော့တော့လည်းမလုံးကြုံဘူးလေအိမ်နဲ့နေရတော့မှအခုဆိုဖမ်းနေရဆိုတော့အိမ်နဲ့နေတာလည်းမလုံးကြုံဘူးပေါ့ကြောက်ရရသို့ရင်လည်းများနေတာပေါ့
ထိုင်းနိုင်ငံအတွင်းမှာရွှေပြောင်းနိုင်ငံသားအလို့သမား9တန်းကျော်ရှိပြီးအဲ့ဒီတဲကအများစုဟာမြန်မာလူမျိုးတွေဖြစ်တယ်လို့အလို့သမားရေးစောင့်ကြည့်လေ့လာသူတွေစီကသိရပါတယ်လွန်ခဲ့တဲ့လနှစ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းထောင်ပေါင်းချီတဲ့မြန်မာတွေဟာရွှေပြောင်းလူသမားတွေဖြစ်ထိုင်းနိုင်ငံထဲဝင်ရောက်ခဲ့ကြတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းလိုက်ချိန်မှာတော့ပြည်ရင်းကလူငယ်တွေဟာချိုင်းနိုင်ငံဘက်ကိုထွက်ပြေးတင်းရှောင်ရင်းတရားမဝင်ရွှေပြောင်းအလို့သမားတွေဘွားကိုတွန်းပို့ခံခဲ့ရတယ်လို့ရွှေပြောင်းအလို့သမားရေးဆောင်ရွက်နေသူတွေကရှုမြင်ကြပါတယ်လက်တလုံးမှာတော့ချိုင်းမြန်မာနယ်စပ်မှာလည်းအွန်လိုင်းလိမ်လည်မှုတွေနိုင်ငံတကာလူကုန်ကူးခံရမှုတွေကိုချိုင်းနိုင်ငံကစနစ်တကျတားဆီးအရေးယူနေတဲ့ကာလတစ်ခုပါအဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးထိုင်းဆိုရဟာချိမှန်ချက်ချဖန်ဆီးစစ်ဆေးမှုတွေလုပ်တဲ့အခါမြန်မာရွှေ့ပြောင်းလူသမားတွေကိုတက်ရောက်မှုရှိလာတယ်လို့ရှောင်းချီဦးအလုသမားများအဖွဲ့တာဝန်ရှိသူတို့ဖြစ်တဲ့ဦးမိုးကျော်ကဆိုပါတယ်
။နိုင်ငံလုံးအခြေအနေမှာဒီလိုရှိတယ်လို့ကျွန်တော်တက်ခဲ့တဲ့မျက်စောက်ဒေသတွေထဲမှာလည်းဒုံဆုံလေးတွေတင်းကျပ်တယ်။လမ်းမကြီးတွေမှာဂိတ်တွေချပြီးတော့ဖန်ဆီးရေးရမှုတွေရှိပါတယ်ဗျ။အရင်တော့လည်းစောတော့ပြောလိုမျိုးပေါ့။ဒီပြောတာကိုတရားဝင်လူဆိုင်ကလက်မဲ့အမျိုးအစားတွေလုတ်ပြီးပြီးသွားပြီးလုတ်ပြီးသွားတော့ဆင်းနေကောက်ပြီးသွားတယ်ဆင်းနေတင်နေဆိုတော့ process တွေဆက်ပြီးပြီးဆိုရင်သူကအဲ့ဥပဒေကိုအတက်ဝင်ဖို့အဲ့လုပ်ငန်းစဉ်တွေမှာအဲရှိတဲ့ process တွေကိုဝင်သွားဖို့အတွက်ကိုသူကတစ်ဖက်မှာကဖမ်းလာရှိတဲ့မျိုးတွေရှိတယ်သူတို့လည်းဒီနေ့ကာလမှာမတူတာကစောတော့ပြောသလိုပဲ data အခြေအနေပေါ့နော်ကျွန်တော်နိုင်ငံရေးအခြေအနေရဲ့ concept ဖြစ်တဲ့ဗားလေးဆိုတော့ဟိုဘက်ကနေပြီးတော့စစ်မှုထမ်းရှောင်ရင်းရှိတယ်ဒါဟာအကုန်လုံးတည်နေရတာပဲလေအကြောင်းမျိုးနဲ့ထွက်လာတဲ့လူတွေရှိတယ်ဆိုတော့သူတို့နိုင်ငံထဲမှာလူတွေရလာတဲ့ခါမှာဒီဥသားလူတွေဆိုင်ရာအရာသူစိုးရိမ်မှုကြပါတယ်အဲ့ဒါကြောင့်မလို့ပူပြီးတော့တင်းတင်းကြပ်ကြပ်လုပ်လာတဲ့သူတို့ရှုမြင်လို့ရပါတယ်ဗျာဟုတ်
ထိုင်းဆိုရဟာအလုတ်ကိုင်28မျိုးကိုနိုင်ငံသားရွှေပြောင်းလူသမားတွေလုတ်ပိုင်ခွင့်မပြုဘဲကြားမြင့်ချတာပါအဲ့ဒီ28မျိုးထဲမှာထိုင်းရောက်မြန်မာရွှေပြောင်းလူသမားအချို့လုတ်ကိုင်နေတယ်မော်ကျော်ယင်မောင်းနေတဲ့လုပ်ငန်းအလှပြင်ဆိုင်လုပ်ငန်းပွဲစားနဲ့အေဂျင့်လုပ်ငန်းတွေပါဝင်သလိုကုန်သွယ်လုပ်ငန်းစီးရင်ကိုင်လုပ်ငန်းတွေလည်းပါပါတယ်နိုင်ငံသားရွှေပြောင်းလူသမားတွေကိုလုတ်ကိုင်ခွင့်ပြုထားတဲ့လုပ်ငန်းအမျိုးအစား73မျိုးရှိပြီးအများစုကတော့စိုက်ပျိုးရေး၊စောက်လုပ်ရေး၊ငါးဖက်လုပ်ငန်း၊စက်မှုလုပ်ငန်းအိမ်တွင်းဝန်ထမ်းလုပ်ငန်းအဝတ်အထည်ထုတ်လုပ်တဲ့လုပ်ငန်းတွေပါဝင်ကာယအားပြုရတဲ့လုပ်ငန်းအမျိုးအစားတွေဖြစ်ပါတယ်။အရင်ကထိုင်းတာဝန်ရှိသူတွေဟာတည်ဆဲဥပဒေတွေနဲ့တားမြစ်ထားတဲ့အလုပ်တွေလုပ်ကိုင်နေတဲ့မြန်မာရွှေ့ပြောင်းလူသမားတွေပေါ်နားလည်မှုနဲ့လုပ်ကိုင်ခွင့်ပေးခဲ့တာရှိပေမယ့်အခုချိန်မှာတော့တင်းတင်းကြပ်ကြပ်စစ်ဆေးဖမ်းဆီးတာတွေလှုပ်ဆောင်လာတာဖြစ်ပါတယ်။ဒီအခြေအနေမှာမြန်မာရွှေ့ပြောင်းလူသမားတွေအနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေတွေကိုလိုက်နာဖို့လိုအပ်တယ်လို့ဥထုချစ်ကအကြံပြုပါတယ်။
အဓိကတော့ကျွန်တော်ထိုင်းနိုင်ငံရံပိုင်ရကပေါ့အခုဆိုနှစ်စဉ်လုတ်ပေးသေးတယ်ဆိုတော့တရားဝင်လက်မှတ်ပိုင်းအောင်ဘတ်လို့လက်မှတ်မျိုးတွေကိုကျွန်တော်ဘလူးချီမျိုးပဲဖြစ်ဖြစ်ကျွန်တော်တို့ရှေ့ကောင်လုတ်သမားတွေနဲ့ရအောင်ဟိုလျှောက်ထားဟိုတင့်တယ်လို့ကျွန်တော်အနေနဲ့ဟိုအကြံပြုခြင်းနဲ့နောက်တစ်ချိန်တည်းမှာပဲကျွန်တော်တို့ထိုင်းနိုင်ငံကသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေဥပဒေတွေဥပမာပြသူတို့မလုတ်ခိုင်းတဲ့အလုပ်တွေမလုပ်တာလို့သူတို့တားမြစ်ထားတဲ့ဥပဒေကြောင့်ရကကျွန်တော်တို့ဟိုတားမြစ်ထားတဲ့လုပ်ငန်းတွေလည်းအများကြီးရှိတယ်အဲ့ဒီကိစ္စတွေကိုလည်းစနစ်တကျလေ့လာပြီးတော့ကျွန်တော်တို့ဟိုဥပဒေချိုးဖောက်မှုတွေမဖြစ်အောင်တော့ကျွန်တော်တို့ဘက်ကစူးစမ်းတင်တယ်။နောက်ပိုအရေးကြီးတာကထိုင်းနိုင်ငံတို့ရောက်လာတဲ့ရှစ်ပြောင်းလူသမားတွေနေနဲ့ဟိုမဖြစ်မနေထိုင်းဘာသာစကားကိုတော့ဟိုနားလည်အောင်ပေါ့နော်။ဒီပြည်ပြောင်းလို့ဆက်တယ်လို့ရအောင်ဟိုတင်ထားတင်တယ်။နောက်တစ်ချိန်တည်းမှာပဲသူတို့ရဲ့ဟ ဟိုကျွန်တော်တို့ဘာသာဓလေ့ထုံးစံတွေကိုလည်းလေးစားလိုက်လာပြီးတော့ထိုင်းလူဖွဲ့စည်းနဲ့ဟိုတင့်တင့်လျှောက်ပတ်အောင်နေထိုင်ကြည်ကြံပြင်းနေလို့ကျွန်တော်အနေနဲ့အကြံပေးချင်ပါတော့ဗျ။
ထိုင်းဆိုရတောင်ဝင်ရှိသူတွေရဲ့စီမံချက်ချဖန်ဆီးစစ်ဆေးမှုတွေကြောင့်လက်ရှိအခြေအနေဟာထိုင်းနိုင်ငံရဲ့ရွှေ့ပြောင်းလို့သမားတွေအတွက်အစိုးရအရဆုံးအချိန်လို့ဆိုနိုင်ပါတယ်။ထိုင်းဆိုရဟာဖန်ဆီးစစ်ဆေးမှုတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်နေပြီးဖန်ဆီးခံရသူတွေကိုထိုင်းဥပဒေနဲ့အရေးယူပြီးရင်မိခင်နိုင်ငံကိုပြန်ပို့မယ်လို့လည်းကြေညာထားတာပါ။အဲ့ဒီလိုပြန်ပို့ခံရတဲ့မြန်မာနိုင်ငံသားတွေတဲ့အသက်မီသူတွေကိုစစ်မှုထမ်းခိုင်းတာနိုင်ငံရေးမှာပါဝင်ခဲ့တဲ့လို့တန်တရားရှိသူတွေကိုဖမ်းဆီးစစ်ဆေးတာတွေလုပ်နေတာကြောင့်စစ်မှုထမ်းဆောင်လူငယ်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပါအဝင်ထိုင်းရောက်ရွှေ့ပြောင်းမြန်မာတွေအတွက်စိုးရိမ်စရာအခြေအနေဖြစ်လို့နေပါတယ်။ဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ်။